ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာဒုက္ခစေရဲ့ရှစ်သတင်းပတ်မြန်မာနိုင်ငံကြီးစင်မှာလူ့ခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့အချက်အလက်ရှာဖွေရေးဖွင့်တဲ့ပတ်သက်မှုမရှိသေးဘူးမြန်မာစစ်ရဲကသတိပေးလိုက်ပါတယ်ဒုက္ခစေရဲ့ဟင်းလီကတော့မြန်မာနိုင်ငံကယွံ့ယွံ့လာနေတဲ့လူ့ခွင့်ရေးပြဿနာတွေကြောင့်လူ့ခွင့်ရေးအခြေအနေတွေပေါ်ရိုက်ခတ်လာနိုင်တာတွေကိုလေ့လာဆန်းစစ်ဖို့ဇူလိုင်လ10ရက်နေ့ကနေ21ရက်နေ့ထိမြန်မာနိုင်ငံကိုလာရောက်မှာဖြစ်ကြောင်းဒီကနေ့ပဲကြေညာရက်ထုတ်ပြန်ထားတာပါသူတို့ဖြင့်နိုင်ငံတော်မှာလူညွန်ရေးခြေနေတွေဆိုးဝါးလာနေရကြောင်းမြန်မာနိုင်ငံရဲ့လူခွင့်ရေးခြေနေပေါ်ကြီးမားတဲ့အကျိုးဆက်တွေပေါ်ပေါက်လာမှာကိုစိုးရင်ကြောင့်လဲလူခွင့်ရေးထုတ်ကိုယ်စားရေးကြီးညာချက်မှာဖော်ပြထားပါတယ်။စနေကြာခီးစဉ်တွင်မြန်မာစိုးရတာဝန်ရှိသူတွေနိုင်ငံရေးနဲ့လူမှုအတိုင်းအဝန်းကလူပုဂ္ဂိုလ်တွေလူခွင့်ရေးချုပ်ပေါက်ခံရသူတွေနိုင်ငံတကာအတိုင်းအဝန်းကကိုယ်စားရေးနဲ့တွေ့ဆုံသွားမှာဖြစ်တယ်လို့အထူးစီးပွားရေးဆောင်လုပ်ငန်းတွေကြောင့်ကျိုးဆက်တွေကြုံနေရတာတွေကိုလေ့လာဆက်စစ်သွားမှာဖြစ်ကြောင်းလဲဖော်ပြထားတာပါမြန်မာသမ္မတရုံးရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့အထူးကိုယ်စားလှယ်ရဲ့စက်တမအခြေမြန်မာနိုင်ငံခီးစဉ်ဟာကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးဖွင့်တဲ့ပတ်သက်မှုမရှိသေးဘူးကြိုတင်ကြောင်းကြားခဲ့ပြီးရင်တော့ခွင့်ပြုထားတာဖြစ်ကြောင်းဖော်ပြထားပါတယ်လူ့ခွင့်ရေးကောင်စီကတော့ပြီးခဲ့တဲ့မတ်လတည်းမှာပဲမြန်မာနိုင်ငံကလူ့ခွင့်ရေးခြေနေတွေကိုစုံစမ်းဖို့အချက်အလက်ရှာဖွေရေးဖွင့်တစ်ခုကိုနိုင်ငံတကာကျွမ်းကျင်သူ၃ဦးနဲ့ဖော်ရှိခဲ့တာပါဒါမှလည်းမြန်မာစိုးရကတော့လူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာလက်တွေ့အခြေအနေနဲ့ကိုက်ညီမှုမရှိလို့ရခိုင်ပြည်နယ်မှာကာလကြာရှည်ဖြစ်ပွားနေတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရင်းမရှိတဲ့အတွက်လက်မခံနိုင်ကြောင်းဒီကနေ့ကြေညာချက်မှာထပ်မံဖော်ပြထားပါတယ်။ကုလသမဂ္ဂတွင်ရမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်အပါအဝင်အစိုးရကဖွဲ့စည်းထားတဲ့စုံစမ်းရေးကော်မရှင်တစ်ခုရဲ့လုံလောက်နေမပြည့်ပြတ်သေးကြောင်းလည်းမြန်မာစိုးရတာဝန်ရှိသူတွေကအစိုးရမှတုံ့ပြန်ထားတာဖြစ်ပါတယ်။